အထက်အချုပ်စစ်ရုံတွေဟာအခုမေလာတဲ့ဥရောပနဲ့အမေရိကန်ကအထည်တွေကိုချုပ်ပေးနေရပြီးအရင်ကထက်အော်ရာတွေပိုရလာတယ်လို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းရဲ့သတင်းရင့်မြစ်တွေကနေတဆင့်သိရပါတယ်။တစ်ဖက်မှာတော့အထည်ချုပ်လုပ်ငန်းကအလို့သမားတွေအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့အလို့သမားသမဂ္ဂတွေကလည်းပြောနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုသားညွန့်ဦးပြောပြပေးပါအောင်ခင်ဗျာ။
နိုင်ငံတကာကနာမည်ကြီးကုန်အမှတ်စိတ်ထဲချုပ်လုပ်ငန်းတွေမြန်မာနိုင်ငံတွေကနေပြီးတော့ထွက်ခွာသွားဖို့ဆိုပြီးတော့နိုင်ငံကြီးတကြွလှုပ်ရှားသူတွေကတောင်းဆိုနေကြပြီမဲ့ပြီးခဲ့တဲ့2022ဇန်နဝါရီလကနေပြီးတော့စက်တင်ဘာလအထိအထဲချုပ်တွေကိုအမေရိကန်ဒေါ်လာ 3.3 ဘီလီယံဘူးမြန်မာနိုင်ငံကနေပြီးတော့တင်ပို့နိုင်ခဲ့တယ်ဆိုပြီးတော့အထဲချုပ်လုပ်ငန်းတွေကိုစောင့်ကြည့်ရေးသားတဲ့ EcoTextile စာဆောင်ကဖော်ပြပါတယ်အခုနှစ်ဧပြီလတလရဲမှာတင်အမေရိကန်ဒေါ်လာ384သန်းဘူးတင်ပို့ထားနိုင်ခဲ့တယ်လို့မြန်မာနိုင်ငံအထက်ချုပ်လုပ်ငန်းရှင်များအသင်းကိုကူကာပြီးတော့ Fiber 2 Fashion စာဆောင်ကလည်းရေးပါတယ်။ဥရောပနဲ့အမေရိကန်နိုင်ငံတွေကအထည်အော်ဒါတွေရင်ကားထက်ပိုရလာတယ်လို့အထက်ချုပ်လုပ်ငန်းရှင်များအသင်းရဲ့ထွေထွေတွေးမှုဒေါ်ခန့်ခန့်တွေကိုကူကာပြီးတော့ပြည်တွင်းသတင်းဌာနတချို့မှလည်းရေးပါတယ်။ဒီကုန်အမှားတွေဟာအမေရိကန်နဲ့ဥရောပနိုင်ငံတွေကဒေးရိုက်ရနေလားဆိုတာကတော့တိတိကျကျမသိရပါဘူး။ဒါပေမဲ့လည်းအခုမေလထဲမှာအထည်ချုပ်စေုံတွေမှာဝန်ထမ်းအသစ်တွေခေါ်နေတာလုပ်ငန်းခွင်တွေမှာဆက်ချုပ်တန်းတွေကိုထပ်ပြီးတော့တိုးချဲ့နေတာတွေကိုကြည့်ပြီးတော့အော်ရာသစ်တွေထပ်ရနေရဆိုတာဖြစ်နိုင်တဲ့အကြောင်းအလုသမာသမဂ္ဂတွေကခမန်းအတည်ပြုပါရယ်။အော်ရာသစ်တွေရတယ်မရဘူးဆိုတာအလုသမာကြီးရအဖွဲ့အစည်းတွေတီးခွင့်မရပဲနဲ့စစ်ယုံပန်ရှင်တွေနဲ့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းကပဲသိနိုင်တဲ့ကိစ္စဖြစ်တယ်လို့အလုသမာအဖွဲ့အစည်း SDUM ရဲ့ဥက္ကဋ္ဌက VUE ကိုပြောပါရယ်။ဒါနဲ့က
ျမတို့သိနိုင်တာတခုကတော့ဘာလဲဆိုလို့ရှိရင်အလုသမာတွေကိုအတီးတွေဟိုနည်းကခေါ်တာပေါ့နော်။ညာလုံးပေါ့ OTD ခေါ်တာ OTD မတရားခေါ်တာပြီးလို့ရှိရင်စက်ရုံညာလူဟိုပါလေဒီစက်တန်းတွေလူတိုးတာတို့နောက်တစ်ခါဒီအနေလုံးလို့ခါလာတာကိုတိုးတာတို့စက်ရုံအစ်စ်တွေတိုးတာတို့ဒါတွေကဟိုမှာရှိလို့ဒီစက်ရုံတွေတိုးတာကဟိုလာစာကိုကြောက်တဲ့စက်ရုံပြုံနဲ့ပြောအပြန်ခေါ်တာပေါ့။အော်စုပါတွေကနေပြီးတော့သူ့လူတွေကိုဆွဲခေါ်နောက်ပြီးတော့သွားတာတို့ဒါမျိုးတွေမြင်နေရတယ်။အခါကျတော့သူပြောတဲ့အနေထားဖြစ်နေလက်ရှိနိုင်နေပေါ့နော်။ကောင်းမှုဟိုစာတရုတ်ဘက်ကနေပဲတစင်လက်ဝင်လာတာကိုဟိုဒီမှာဟိုတစင်ရုပ်ကတစင်ရဒီမှာလာချုပ်တာကိုအဲ့လိုမျိုးပြောတာလားနိုင်ငံရေးတခြားကွာဒါတော့ကျွန်တော်မသိနိုင်ဘူးပေါ့နော်
အနာသိစကောင်စီအောက်မှာအလို့သမားအခွင့်အရေးကိုအပြည့်အဝမပေးနိုင်ဘူးဆိုပြီးတော့နိုင်ငံတကာကကုန်အမှတ်တစိုက်တွေပြည်တွင်းကနေပြီးတော့ထွက်ခွာသွားဖို့ဆိုပြီးတော့ဖိအားပေးခံနေရတာပါတချို့စစ်ုံတွေဟာတစ်ဖက်မှာအပိတ်ပြပြီးတော့တခြားတနေရာမှာပြန်ဖွင့်ကြသလိုပဲနာမည်ကြီးတစိုက်တွေလည်းအနေချင်းလောက်ပဲထွက်ခွာသွားခဲ့ပါတယ်2023ဧပြီလထဲမှာတရုတ်နဲ့ထိုင်းကိုနေဆက်ကနေပြီးတော့ထဲချုပ်ဒေါ်လာတန်း200ဘူးတင်ပို့ထားပြီးတော့ဥရောပနဲ့အခြားတိုင်းပြည်တွေကိုတော့ဒေါ်လာ184သန်းဘူးတင်ပို့ခဲ့တာပါ။ပြန်ဖွင့်နေတဲ့နောက်ပြန်လည်ပတ်နေတဲ့စည်ုံတွေဟာအခြေခံတရက်လောက်ခလာစာ4800ချက်ကနေပြီးတော့9600ချက်ကိုတိုးပေးပြီးတော့အလို့သမားကိုထောင်ထဲချပြီးတော့ခေါ်ယူနေပါတယ်။ဒါဟာလာစာတိုးပေးဖို့အလို့သမားတွေဆန္ဒမပြခင်ကြိုတင်ကာဝယ်လိုက်တာလို့သမဂ္ဂတွေကမြင်ကြပါတယ်။ပြီးတော့အလုပ်ရှင်တွေဟာအခြေခံလူသမားတမကအစ်စ်တွေကိုဖွဲ့နေပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေကိုတင်ပြကြပါတယ်။ဒါဟာဥရောပလိုမျိုးနိုင်ငံတွေစီကအော်ရာအစ်စ်တွေအဆက်မပြတ်ရဖို့ပရိယတ်တစ်ခုပဲဖြစ်တယ်လို့အလုပ်သမားတမကတွေကပြောပါတယ်။ ILO ကမြန်မာနိုင်ငံမှာအလုပ်သမားတမကတွေကွယ်ပြောက်နေပြီဆိုတဲ့အစီအကံစာကိုပြန်ပြီးတုံ့ပြန်မှုအတွက်ဒီနီလန်တုံးလာတာလို့မြန်မာနိုင်ငံအထွေထွေအလုပ်သမားတမကများအဖွဲ့ချုပ်ရဲ့အထွေထွေမှုဒေါ်အီဖြူက view ကိုပြောပါတယ်
။စက်ရုံအတွင်းထဲမှာလုပ်ငန်းခွင်အတွင်းထဲမှာတမကတွေအတင်းအဓမ္မဖွဲ့ခိုင်းနေအလုရှင်တွေကမဲဘုံတွေချပြီးတော့နင်းလက်ထဲဆိုပြီးတော့မဲတွေရွေးချယ်ခိုင်းပြီးတော့ဒါကဒီဆက်ယုံရဲ့အခြေခံတမကပါဆိုပြီးတော့လုံသမဝန်ကြီးဌာနအောင်မပုံတင်နဲ့လုံသမဝန်ကြီးဌာနကဘာလုပ်လဲဆိုတော့ခုနကဒီ ILO ရဲ့အစီရင်ခံစာကိုသူတို့ကပြန်လဲတုံ့ပြန်တာပေါ့နော်ဒီမှာငါတို့ဝန်ကြီးဌာနတွေမှာလုံသမတမကတွေမပုံတင်နေပါတယ်ဆိုတော့ပြယုတ်ကိုသူတို့ယူကြတာပေါ့နော်တကယ်တမ်းကျတော့လုပ်ငန်းခွင်ထဲမှာဒီဖွဲ့စည်းထားတဲ့သမဂ္ဂတွေကရဲလို့ယူနီယံပဲဖြစ်တယ်ပေါ့နော်အော်ရာယာရေးအတွက်ဖြစ်တယ်ဒီလုံသမားဝန်ကြီးဌာနကိုမှတ်ပုံတင်ဖို့အတွက်ပဲဖြစ်တယ်ဆိုတာကတော့လုပ်ငန်းခွင်တွေကလုံသမားတွေရဲ့ခန်းစားချက်တွေပဲဖြစ်တယ်ပေါ့နော
်မြန်မာနိုင်ငံအထွေထွေအလုံသမားသမဂ္ဂများအဖွဲ့ချုပ်ကအမေရိကန်ပြည်ထောင်စုအလုံသမားရေးဝန်ကြီးဌာနကနိုင်ငံတကာဆက်ဆံရေးတာဝန်ရှိသူတချို့နဲ့ပြီးခဲ့တဲ့ရက်ပိုင်းကတွေ့ခဲ့တယ်လို့ဒေါ်အီဖြူကပြောပါတယ်ဒီလိုတွေ့တဲ့နေရာမှာဒီကိစ္စအပါဝင်ကလေးလုပ်သားတွေအကြောင်းနောက်အတရားဓမ္မခန့်စင်မှုတွေဒါတွေကိုသူတို့ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဘယ်ကုံမှတ်စိတ်ကိုချုပ်လုပ်နေတဲ့စစ်ုံတွေကလူ့သမားအခွင့်အရေးကိုချွတ်ဖောက်နေလဲဆိုတာကိုလေ့လာနေတဲ့အကြောင်းအမေရိကန်လူ့သမားဝန်ကြီးဌာနဘက်ကပြောခဲ့တယ်လို့သူကပြောပါတယ်။အမေရိကန်လူ့သမားဝန်ကြီးဌာနကတာဝန်ရှိသူတွေဟာပြည်တွင်းကစစ်ုံအလုပ်သားတွေအပြင်ထိုင်းနိုင်ငံရောက်တဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့လုပ်ငန်းခွင်ပြဿနာတွေကိုလည်းမြန်မာနိုင်ငံအထွေထွေအလုပ်သမားတက်မကများအဖွဲ့ချုပ်နဲ့ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။